ရှင်ခင်ဗျာမြန်မာပြည်သူတော်တော်များများကတရုတ်နဲ့ပူးပေါင်းပြီးတော့စီးပွားရေးလိုရမဟုတ်မကြိုက်ကြပါဘူးဒါဖြစ်ရင်မြန်မာနိုင်ငံအတွက်တခြားရွေးချယ်စရာနည်းလမ်းဘာလဲဆိုတာကိုအဓိကကျွန်တော်မြင်မြင်ပါတယ်အဲတော့စီးပွားရေးပညာရှင်တယောက်အနေနဲ့စီးပွားရေးနားလည်တဲ့လူတယောက်အနေနဲ့ရောဘယ်လိုမြင်ပါလဲအချင်းချင်းပြောပါအောင်ခင်ဗျာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့မြန်မာလူထုကတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုသိသဘောမတူဘူးဆိုတာပါတယ်ပေါ့မြန်မာတကယ်တော့သူတို့ဘဝအတွေ့အကြုံတွေသူတို့ရင်းပြီးတော့မကြိုက်တာပေါ့လေဒါကလည်းသူတို့မှားတယ်လို့တော့မဆိုနိုင်ဘူးသို့တော့မြန်မာလူထုရဲ့ထုံးစံကတခြားရွေးစရာရှိလို့မကြိုက်တာမျိုးတော့ဒီမှာမရှိဘူးသူတို့မကြိုက်ဘူးဆိုရင်မကြိုက်တာကိုပဲသူတို့စောင့်ပေးတတ်တယ်ဆိုတော့ဟိုတရုတ်ရင်းနှီးမြှုပ်နှံမှုကကျွန်တော်တို့လက်ရှိအခြေအနေအရရှောင်လွှဲလို့မရတဲ့အနေအထားရောက်နေကြတာလေမကြိုက်ဘူးပေါ့ဆိုတော့ဆက်ရွေးချယ်ကြတာဆိုကျွန်တော်တော့မျက်များရွေးစရာမမြင်ဘူးဂျပန်တို့ကိုရီးယားတို့အာဆီယံတို့ရင်းနှီးမြှုပ်နှံမှုနဲ့အတူတရုတ်ရင်းနှီးမြှုပ်နှံမှုကိုကျွန်တော်တို့ကရင်ဆိုင်ရမှာပဲဆိုတော့အဲ့ဒါကိုကျွန်တော်တို့ဘက်ကနေရာလိုကြဖြစ်အောင်ဘလောက်ဖန်တီးနိုင်လဲဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်တယ်ဒီနေရာမှာတော့ဟိုအစိုးရရဲ့ခန္ဓာအင်းဆောင်တဲ့လူတွေရဲ့ခန္ဓာကပို့ပြီးတော့အရေးကြီးပါလိမ့်မယ
်ဟုတ်ရှေ့ကိုမဆက်ခင်မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်နေတယ်ဒီမိုကရေစီလမ်းကြောင်းကိုသွားနေတယ်ဆိုတော့ဒီမိုကရေစီတစ်ခုမှစီးပွားရေးစနစ်ဒီလူထုထောက်ခံမှုကိုမရရင်အောင်မြင်နိုင်တဲ့အလားအလာရှိပါသလားလူထုထောက်ခံမှုမရဘဲနဲ့ဇွတ်လုတယ်ဆိုတာဟာသဘောကျပါရဲ့လားခင်ဗျာ
အတိုင်းအတာတစ်ခုကြည့်ပဲလူထုကဒီကံနေမှာစီးပွားရေးရတာအတိုင်းအတာတစ်ခုကျော်သွားရင်တော့စီးပွားရေးအဆင်မပြေတာဟာဒီကံနေကြမဟုတ်တော့ဖြစ်လာတယ်ဒီမှာဟိုလက်လေးတိုက်စီတက်လေးခိုက်စီနော်ဒီလိုမျိုးဖြစ်လာအောင်ကိုကဘာလုပ်နိုင်လဲဆိုတာကပိုရေးကြည့်ပါလေ
အိန္ဒိယကင်ဘောဒီးယားတို့လာအိုစ်တို့ဟာတရုတ်ရဲ့စီးပွားရေးလွှမ်းမိုးမှုကြောင့်ဖွံ့ဖြိုးမှုရှိလာတယ်သူတို့စီကစီးပွားရေးဖွံ့ဖြိုးမှုကိုရောကွန်မခင်နေနဲ့သဘောကျပါရဲ့လားအကြိုက်တွေ့ပါရဲ့လားခင်ဗျာအဲတရုတ်ရဲ့ပံပိုးမှုနဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးတိုးတက်နေတဲ့ပုံစံကိုဘယ်လိုသုံးသပ်လို့ပါလဲအဲနိုင်ငံတွေကို
ဘူးမလို့လည်းပြောရင်တော့ကျွန်တော်မကြိုက်ဘူးဗျာဒီမှာလူကြီးရဲ့စိတ်နေစိတ်ထားကသမီးရဲ့ရက်ခတ်စားမယ်အေးအေးနေခြင်းလေဆိုတော့ကိုယ်လွတ်လပ်မှုကိုယ်ရဲ့ဥစ္စာဒနာမဟုတ်တဲ့အေဂျင့်တာရာမဟုတ်ပါဘူးလေဒါဘယ်ဟာရွေးမလဲဆိုတာကျွန်တော်တို့စဉ်းစားဖို့ပါတယ်ကိုလောင်ကမ္ဘောဒီးယားလမ်းကြီးကိုမသွားခင်ဘူးဘာလို့ဒီလိုပါလို့မလဲပေါ့လေ။ကိုယ်လည်းပြောရင်လက်ရှိသွားနေတဲ့ဥက္ကဋ္ဌစိတ်ကြိမ်မတွေ့သေးတာတော့အမှန်လေ။ဘယ်နဲ့ကျွန်တော်မှအခွင့်အရေးရှိနေတယ်လို့ကျွန်တော်ယူဆတယ
်။ခွင့်အရေးရှိနေဆိုတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးတချို့စီးပွားရေးပညာရှင်တွေသုံးသပ်ခဲ့တဲ့ဟာတွေကိုအခုလည်းလူတွေကကိုးကားပြီးပြောကြတယ်။ပမခဖင်လေဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးအဓိက drug money မျိုးရေးရှိကြရတဲ့ပတ်စံမဲ့လို့တော့လွှမ်းခြုံပြီးပြောခဲ့ဘူးတာကိုလည်းပဲကြဘူးဖတ်ဖူးပါတယ်အဲ့နောက်ပိုင်းမှာလည်းပဲသဘာဝတန်ဇာရတွေကိုရောင်းစားတဲ့စီးပွားရေးရှိတယ်အဲ့မူရစီဝါရတဲ့ပတ်စံတွေကိုငွေဖြူလုပ်ပြီးတော့သုံးတဲ့ဟာရှိတယ်အဲ့လုပ်ငန်းတွေကိုလည်းပဲခရိုနီလို့ခေါ်တဲ့အနာရှိသူတွေနဲ့ပလဲနံပါတ်3နဲ့လူတွေကလက်တွဲပြီးလုပ်နေရတယ်လို့ပြောပါတယ်ဆိုတော့အခုဒီလိုအခြေအနေကနေပြီးတော့ခုနကကိုမင်းခင်ပြောတဲ့အခွင့်အလမ်းမျိုးဆိုတာဘယ်လိုအခွင့်အလမ်းမျိုးကိုညွှန်ပြီးတော့ပြောလို့ပါလဲခင်ဗျာ
မနေ့ကျွန်တော်တို့ဒီမူရစီဝါနဲ့တခြားတရားမဝင်နဲ့စီဝါရေးသုံးမုတ်မောက်ကိုနဲ့ကြားထဲမှာကျွန်တော်တို့မှာတစ်ခုထူးကြတာကတရားဝင်စီဝါရေးနဲ့တရားမဝင်ကြားထဲမှာဒီအင်္ဂလိပ်လိုဂရီအီကနော်မီပေါ့နော်အဲ့လိုကြားထဲမှာဆက်ဆံနေတာလည်းရှိတယ်ဆိုတော့ဒါလည်းကိုနေရာကြကင်တွေ့နိုင်ရင်ကျွန်တော်တို့ဒီတိုင်းပြည်မှာလုပ်နေတဲ့ခွင့်လမ်းရှိတယ်ဥပမာဒါတော့ဟိုကျွန်တော်တို့စီဝါရေးကော်မတီနေနဲ့NLD ရဲ့ဒီပိုင်းမူဝါဒကိုပြုစုခဲ့ခြင်းခါကရောကျွန်တော်တို့ရဲ့ဆရာကြီးတွေဖြစ်တဲ့ဗကလာမြင့်လုံဆရာဦးမြတ်သိန်းတို့ဒီညနေလမ်းကြောင်းပေါ့နော်ကျွန်တော်တို့ရဲ့ရှိနေတဲ့ပကတိအခြေအနေကဒီစက်ကြွေးရေးကိုဟိုအခြေခံပြီးတော့ပကတိမွေးကြီးပေါ့နော်အဲ့ဒီအပေါ်မှာတိုးတက်သွားနိုင်ရေးနော်အခြေခံဖြစ်တဲ့စားတော့ရေးနောက်တစ်ဆင့်တည်းဆွရင်ပေါ့နော်ဒါလေးပြည်သူလုံးလိုက်ပြီးတော့ပုဂ္ဂိုလ်ကိုလည်းကျွေးနိုင်ကျင်းကိုလည်းထောက်ပံ့နိုင်တဲ့ရန်ကြောင်မြို့ဟာကျွန်တော်တို့သွားနိုင်တယ်လို့ယူဆတယ်။လက်ရှိလည်းသူ့အတူတူရွေးနေတယ်။ဒါပေမဲ့ညီလာငါလာဒီဟာကိုအားပေးပြီးတော့ဇောင်းတင်ပြီးတော့ကျွန်းရွေးတာမျိုးကျွန်တော်တို့မှမရှိသေးဘူး။ဆိုဒီလိုရန်ကြောင်မြို့ဟာကျွန်တော်တို့လုံးနေငောင်းနေလို့ဖြစ်တယ်။နောက်တစ်ခုကဒီပုဂ္ဂလိကသဘာဝလောက်ွက်အသေးလေးတွေတော့တဝူးချင်းလုပ်ငန်းလေးတွေရဲ့အင်အားကလည်းပကတိရှိနေတဲ့ဟာကိုဆွဲတင်သွားနိုင်တယ်။ဒါပေမဲ့အဲ့ဒီမှာတော့ ဟိုဒါကိုတကယ်ဖြစ်အောင်လုပ်နိုင်တဲ့ပုံစံမျိုးမျိုးတွေကျွန်တော်တို့လုပ်ကူလို့တာပေါ့။အ
ဲဒီစီးပွားရေးလမ်းကြောင်းအတွက်လူထုကိုပညာပေးတာလူအပ်တဲ့ပညာရှင်တွေကျွမ်းကျင်သူတွေမွေးထုတ်ဖို့ပညာရေးရဲ့ပံ့ပိုးမှုကရောမြန်မာနိုင်ငံမှာဘလောက်လှုပ်ရှားနိုင်ပါပြီလဲ
။အဲဒီလိုအခြေခံကတော့ကျွန်တော်မှမရှိသေးဘူး။ဒါဒီနေ့ကမာပြည်သူ့ရဲ့တဘာဝမှာသူကြက်ကနမတိကလောက်ခွင့်ပြီးသူတို့ကိုဖွင့်ပြီးရင်ဖက်တန်းရရတဲ့ဘဝအတွက်ကြိုးရသူတို့ကိုယ်ရန်ကိုရှာဖောက်နိုင်တယ်တဘာဝရှိတယ်ဒါလေးကိုသမိုင်းကြောင်းရတည်လာခဲ့တဲ့အခြေအနေအဲ့ဒီဟာကိုတွားလို့ရတယ်နောက်တစ်ခုကလုပ်နေကြမဟုတ်တဲ့ပုံစံမျိုးနဲ့ကျင်နေသူတန်ဖိုးလို့ရတယ်လက်ရှိတော့အဲ့လိုမဖြစ်ဘူးဒါပေမဲ့အဲ့ဒီအထက်ကနေပြီးဖောက်ခဲ့ပြီးတော့လူကြီးကြမှုတဲ့ပုံစံနဲ့တန်ဖိုးပေးနိုင်မယ်ဆိုရင်နော်ညာကြီးကတော့အားလုံးရဲ့အခြေခံပေါ့နော်ညာကြီးတိဆိုင်တာတစ်ခါကြောက်တယ်လို့တစ်ခါကလေးပညာရှိပြီးသားအင်အားကိုကျွန်တော်တို့ရှာပြီးတော့သုံးနိုင်မယ်ဆိုရင်ကျွန်တော်အမြင်နဲ့ဖြစ်နိုင်ကြီးရှိရဲအလားလားတော့ရှိသေးတယ်လို့ကျွန်တော်ယူဆပါတ
ယ်ဘုမင်းဟင်ပြောတဲ့အဲ့ဒီလမ်းဖွင့်ပေးဖို့ပံ့ပိုးပေးဖို့နေရာမှာဘယ်လိုအခက်အခဲတွေကြုံရပါလဲခင်ဗျာကိုပန်းပြမှာ
အဲ့ဒါကတော့တိုင်းပြည်ကိုအနည်း60ကျော်လောက်ကိုဖြစ်ပြီးလာခဲ့တဲ့ရန်တရားကိုကျွန်တော်တို့မပြေမနိုင်လာတာအဓိကပဲဒီအမြင်ဟောင်းအတွေ့အဟောင်းတွေမှာပိတ်နေနေတဲ့လူတွေကလုံနိုင်ငံနဲ့နေရာမှာရောက်နေပြီတော့ဟုတ်လားဒီကကြောင်းနေလာတဲ့လူတွေကလုံနိုင်ငံနဲ့အချင်းကြီးမရောက်သေးဘူးဖြစ်နေတာအဲ့တော့အဲ့ဒီအတားအဆီးကိုကျွန်တော်တို့ချုပ်ပြတယ
်အဲ့ဒီစနေဟောင်းကိုထိုးဖောက်ဖို့အတွက်အဓိကအတားအဆီးကဖွဲ့စည်းပုံကိုပြင်ဖို့လိုတယ်လို့ပြောခြင်းသလားခင်ဗျာ
အဲ့လိုတော့မဟုတ်ဘူးဗျာဒီပေါ်ဒီပေါ်ရှိနေပေမဲ့အဲ့ဒီဘောင်ထဲမှာကိုကျွန်တော်လုပ်နေတာလေအများကြီးရှိသေးနေမှတ်တယ်နောက်တစ်ခုကအပင်တစ်ခုစပ်ဖို့ပင်ကြီးကိုဖြတ်မှာကျွန်တော်တို့ပြင်မှာမဟုတ်ဘူးအဲ့ဒီပင်ရဲ့ရေတောက်မှုတွေကိုကျွန်တော်ဖြတ်နိုင်တယ်ဒီပင်ဟာသူ့ဟာသူပြင်တော့မှာအဲ့တော့ဘယ်ဟာကအဓိကကြားတယ်ပေါ့နော်အဲ့ဒီအပေါ်မှာနှီးကိုနေတဲ့အကြောင်းရင်းတွေကဘာတွေလဲအဲ့ဒါဦးတော့ကျွန်တော်တို့ညီမတို့အပြင်ပြည်နိုင်ရေးပေါ့
ဖွဲ့စည်းပုံကတားထားရဲဆိုရင်တချို့ကိစ္စတွေကဘယ်လိုမှဖြတ်လို့မရတဲ့ကိစ္စတွေရှိရပါတယ်နိုင်ငံရေးအဖြစ်ဒါပေမဲ့ဒီကိစ္စမှာစီးပွားရေးအဖြစ်ပြည်သူတွေကိုအခွင့်အလမ်းဖွင့်ပေးဖို့ကဖွဲ့စည်းပုံနဲ့တောင်သိပ်မဆိုင်ဘူးဆိုရင်ဘယ်နေရာအဓိကဖြစ်နေလဲအဲ့ဒါကိုလက်တွေ့တစ်ခုလောက်နမူနာပေးပါလားခင်ဗျာ
လက်တွေ့ဆိုရင်နမူနာပေးမယ်ဆိုရင်ဥပမာအင်ဒိုနီးရှားနမူနာတစ်ခုကျွန်တော်ကောင်းလေးပါပေါ့အဲ့ဒါပါလေဆိုအင်ဒိုနီးရှားမှာအချင်းကအလားရှင်စနစ်ကလည်းအကြောင်းလေးလေးပါနေတာဟိုအောက်ကုန်ဌာနရေးအတွက်ပေါ့။ဘောတော့အဲ့တော့ကဘာလုပ်ခဲ့လဲဆိုရင်ကျွန်တော်ဖတ်မိတာပေါ့နော်။ဒီအောက်ကုန်ဌာနကိုတစ်ဌာနလုံးဖယ်လိုက်တယ်။ဖယ်လိုက်ပြီးတော့အင်္ဂလန်ကကုမ္ပဏီတစ်ခုတခါလေးအပြီးတောင်းလေးလိုက်တယ်။ဟိုအချင်းကြီးအချင်းတစ်ခုတည်ပေါ့။အဲ့လိုလုပ်နေကြမဟုတ်တဲ့ဟာမျိုးနဲ့ဖောက်ခဲ့လိုက်တဲ့အခါတခါလေးဟိုအကြောင်းလေးဟာဒီနေ့ပုံစံဝင်သွားတယ်တော့အဲ့လိုဟာမျိုးသွားတယ်ကျွန်တော်ကလက်ရှိကြံလျားနေတော့ဘယ်လိုမှမဖြစ်နိုင
်ဟုတ်ကဲ့ဆိုတော့အခုမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့ကမ္ဘာဘန်တို့အာရှဖွံ့ဖြိုးရေးဘန်တို့ကတော့တိုးတက်မှုအပေါင်းလက္ခဏာပြတယ်လို့အမြဲတမ်းရေးကြတယ်ထင်ပါတယ်တကယ်လက်တွေ့မှာရောမြန်မာပြည်သူတွေရဲ့ဘဝဒါဒီကိစ္စအနေနဲ့ကြည့်ရင်ပိုပြီးတော့တာယာပျော်ရွှင်မှုရှိရလို့ထင်ပါသလားစီးပွားရေးအဖြစ်တွေဟာအင်းနွားပစုတစ်ထည်သက်စီးရဲစီးရဲနံပါတ်တွေကိုပစုနှစ်ထည်သုံးထည်ဝလာနိုင်မလားစသဖြင့်အဲ့လိုအခြေခံနဲ့နှိုင်းယှဉ်ပြီးပြောပြပေးပါလားခင်ဗျာ
ဟုတ်တယ်နိုင်ငံတကာဖွဲ့စည်းတွေပြောကြတယ်ပြောကြတော့တကယ်တော့ဗျာဟိုရေမရှိတဲ့အိုင်ငယ်ကိုဟိုဖောက်လိုက်လို့ရှိရင်မရှိတဲ့နေရာကိုရေကဝင်ဖြည့်မှာတော့ဖြည့်ကြတယ်ဒါဟိုတဲ့ပုံပြိုးလေးနိုင်ငံနဲ့ရှင်ကျွန်တော်တို့ကအဲ့လိုကြည့်လို့ရှိတာအဲ့တော့အဲ့ဒီမှာအခွင့်အရေးအများကြီးရှိတယ်။အခုကကျွန်တော်တို့ကယက်သားအဆွေရတက်လာတယ်။ယက်သားကမတက်နိုင်ဘူးဒီတက်နိုင်ဘူးဖြစ်စီ။ငါကစေတနာရဲ့အရင်းမြစ်ဖြစ်တယ်။ဖြစ်ပုံကြတယ်ကျွန်တော်တို့ကြောင်းပါတယ်။ကြောင်းတော့အခုကျွန်တော်ယူဆတော့ဟိုတိုက်ပြီးတာအတွက်ကဒီအပြောင်းလဲအခွင့်အရေးတို့ရကြတယ်။အရင်နဲ့ဆိုင်ရင်တော့တိုက်ပြီးတာရဲ့အခြေအနေကဒီုံရတော့တိုးတက်လာလိမ့်မယ်။မြန်မာပြည်တခုပဲရှိတယ်ကျွန်တော်တို့လက်ရှိအခက်အခဲကကြောင်းနေနေတဲ့ကိစ္စဟုတ်ကြောင်းနေတဲ့အခြေအနေကအဟန္တာတွေဖြစ်နေတာပေါ့ဒါနဲ့ဒါအကျော်မတော်လွယ်မြောက်ကျော်သွားမယ်အင်းသွားမြန်မာဆိုတာပြတာ
ဆိုတော့အဲ့ဒီလိုအခက်အခဲအတားအဆီးတွေကိုပြင်နိုင်ခြင်းဒီအနောက်နိုင်ငံတွေအထူးသဖြင့် American ပြည်ထောင်စုကရင်းနှီးမြှုပ်နှံနိုင်တဲ့စီးပွားရေး atmosphere ဖြစ်လာနိုင်တဲ့အခြေအနေကိုဥတည်စေပါသလားခင်ဗျာဥတည်နေမယ်ထင်ပါသလား
အဲ့ဒါတော့ကျွန်တော်ထင်တယ်နည်းနည်းလို့မယ်အမေရိကန်နဲ့အနောက်နိုင်ငံတွေဥရောပနိုင်ငံတွေနဲ့လာပြီးရင်းနှီးမြှုပ်နှံတဲ့အနေထားကတော့ရှိတော့ရှိလာမယ်သို့တော့ဟိုအချိန်တစ်ခုလိုမယ်ဒါပေမဲ့ဖြစ်နေတာကတော့ဒီအာရှပေါ့ဂျပန်ကိုရီးယားအာဆီယံ
အိန္ဒိယရော
အိန္ဒိယလည်းပါပါလေဒါပေမဲ့အိန္ဒိယကတော့ထင်တယ်လို့မလာသေးဘူးပေါ့နော်လာပြီဒါပေမဲ့ဒီဘက်မှာတော့ခုနရေမရှိတဲ့အိုင်ဖြစ်တဲ့အတွက်ကြောင့်လာလာတော့အများကြီးရှိနေတယ်တော့ဆိုတော့ကျွန်တော်တို့လည်းဖောက်ထည့်တယ်ဆိုတဲ့နေရာမှာဒါမျိုးပါလာပေါ့နော်ဘယ်သူတွေလာနေအောင်ကိုကဘာလုပ်ပြီးမလဲဘယ်ပုံစံနဲ့လုပ်ပြီးမလဲအများကြီးမူတည်တာပေါ့လူလူလုံးတိုင်းအားကအချိန်လိုနေသေးတယ်လေဒါပေမဲ့အခုတောင်မှတန်ကြီးကြီးသားကကိုဟာကိုပြောလာတယ်တဖြည်းဖြည်းပြီးတော့နေရာကြအဥဆောင်လောက်ကိုင်ပြီးနေပြီးပါပြီးနေတော့ချိန်တော့အချိန်တူတူချင်းဖြစ်ဖို့မလိုဘူးလေအဲ့ဒါအဲ့ဒီနဲ့ပေါင်းစပ်ပြီးတော့